မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ6ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကြာညနေခင်းရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်မကတော့စုမြတ်မော်ပါရှင်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စမ်းသပ်ပစ္စည်းအစုံတန်းအခုသတင်းနှစ်ပတ်ထဲရောက်လာဖို့ရှိနေပါတယ်နိုင်ငံခြားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့စစ်ရဟတ်ယာဉ်တစ်စင်းဟာရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟတ်ယာဉ်အဖွဲ့ဝင်တချို့ဒဏ်ရာရသွားပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိပ်တန်းရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 အတိပြုလူနာမရှိသေးပေမဲ့လို့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နေပါတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနကပြောဆိုလိုက်တဲ့အကြောင်းသတင်းနဲ့အတူတရုတ်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လူသား154ဦးရဲ့အခြေအနေဘယ်လိုရှိပါသလဲ
။ဟုတ်ကော်ရန်တင်းလို့ရမလို့ကော်ရန်တင်းလို့ဘူးသူတို့တရားပြောလိုက်တာပေါ့နော်။လေးရဲ့ကောင်းကောင်းရဲ့ကတရားမှမရှိဘူးဖြားလေတရားမှမ
ရှိဘူး။ကျမရေးဝင်ကြီးဌာနကပြောဆိုခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီကိုရိုနာဗိုင်းရပ်စ်ကမ္ဘာတဝန်းဆက်လက်ပြန့်နှံ့နေတာနဲ့အမျှဒါကိုထိန်းချုပ်တိုက်ဖျက်နိုင်မှုကမ္ဘာနိုင်ငံတွေစူးစမ်းနေကြတဲ့အကြောင်းနောက်ဆုံးရသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရေဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စမ်းသပ်ပစ္စည်းအစုံတန်းတန်းကိုအမေရိကန်ပြည်ထောင်စုကအခုသတင်းပတ်ထည့်ရောက်လာဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကပြောလိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတစ်ခုကထုတ်လုပ်တဲ့စမ်းသပ်ပစ္စည်းတွေကိုတင်ပို့မှာဖြစ်တယ်လို့ဝန်ကြီး Alex Azar ကကြာသပတေးနေ့ကပြောကြားခဲ့တာပါ။ COVID-19 ရောဂါစစ်ဆေးတဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရအပေါ်ဝေဖန်မှုတွေရှိနေချိန်မှာသူကအခုလိုပြောခဲ့တာပါ။ဒုသမ္မတ Mike Pence ကတော့အမေရိကန်မှာကူးစက်နိုင်ခြေနည်းသေးတယ်လို့ပြောကြားပါတယ်။နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သေဆုံးသူ12ယောက်ရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကအရေးပေါ်တုံ့ပြန်ရေးဆန္ဒကိုတွားရောက်ခဲ့ပြီးဒုသမ္မတမိုက်ပန့်ကပိုးကူးစက်မှုနဲ့ပတ်သက်လို့အတက်စရာအမြင်နဲ့အခုလိုပြောကြားခဲ့ပါတယ်
။ Well, the coronavirus has spread in the Seattle area and new cases are detected.
ဆီယက်တယ်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတယ်လို့နိုင်ငံတော်မှလည်းပိုးကူးစက်သူတွေနေတိုင်းရှိနေချိန်မှာသတင်းကောင်းကတော့ပိုးကူးစက်သူတော်တော်များများပြန်လဲကျန်းမာနေကောင်းနေကြပါတယ်။ကျွမ်းကျင်သူတွေအပြောအရတာမန်အမေရိကန်ပြည်သူတွေကြားပိုးကူးစက်နိုင်ခြေနည်းနေသေးတယ်လို့ဒုသမ္မတမိုက်ပန့်ကပြောသွားတာပါ။ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့ပြည်내အဆင့်နိုင်ငံတနိုင်ငံလုံးအဆင့်နဲ့အားထုတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်ပိုးကူးစက်နေသူ200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးကိုမန်ချက်ကျူးဆက်ပြည်နယ်ထဲမှာအခြေစိုက်တဲ့ Moderna ဆိုတဲ့ကုမ္ပဏီတစ်ခုကစမ်းသပ်ထုတ်လုပ်ထားပြီးတော့အမေရိကန်ကူးစက်ရောဂါဌာနကိုပေးပို့ထားပြီးဖြစ်ပါတယ်။ဒီစမ်းသပ်ဆေးတွေကိုလက်တွေ့ထိထိရောက်ရောက်သုံးဆွဲနိုင်ဖို့စမ်းသပ်မှုတွေကိုတော့တစ်နှစ်ကနေပြီးတော့တစ်နှစ်ခွဲလောက်အချိန်ပေးရအောင်မှဖြစ်ပါတယ်။ကမ္ဘာတဝန်းမှာ COVID-19 ရောဂါဖြစ်နေသူဟာအခုချိန်ထိ18,900 ကျော်ရှိနေပြီးတော့သေဆုံးသူကလည်း3,400နီးပါးရှိပါတယ်ရှင်
။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အောင်စိုက်လှုပ်ဆောင်နေတာကြောင့်2011ငရင်နဲ့ဆူနာမီဘေးဒုက္ခအတွင်းသေဆုံးသောသူတွေအတွက်အောက်မေ့ဖွယ်အခမ်းအနားကိုဖျက်သိမ်းသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကလာတဲ့သူတွေအားလုံးကိုလည်းအစိုးရပိုင်းစောင့်အုံတွေမှာ14ရက်ကြာတိကျခွဲပြီးတော့ထားရမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပြီးတရက်အကြာမှာအခုလိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။တရုတ်နဲ့တောင်ကိုရီးယားနိုင်ငံကနေအလဲလာတဲ့သူတွေအနေနဲ့လည်းအများပြည်သူသိပို့ဆောင်ရေးတွေကိုအသုံးပြုခွင့်ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဂျပန်နိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်နေသူ1,050ထက်မနည်းရှိပြီးတော့အဲ့ဒီက906ယောက်ကတည်သံခွဲပြီးတော့စိုက်ကပ်ထားတဲ့အပျော်စီးသင်္ဘောကြီးပေါ်ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူနောက်ထပ်900ကျော်ရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ခံသူအရေအတွက်ဟာ6,500ထက်မနည်းရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8,000ကျော်ရှိပြီးတော့တောင်ကိုရီးယားနိုင်ငံကတော့ကမ္ဘာမှာတရုတ်နိုင်ငံပြည်ရောဂါကူးစက်ခံထားသူဒုတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးတဲ့အနေနဲ့တောင်ကိုရီးယားကလာသူတွေအပေါ်ဂျပန်ကကန့်သက်တားမြစ်ချက်တွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်သံအမတ်ကြီးကိုတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်။ ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိနေတဲ့ဂျပန်နိုင်ငံကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုသတင်းနှစ်ပတ်တီးခြားခွဲစောင့်ကြည့်မယ်လို့ကြားသာပြီးနေတော့ကကြေညာခဲ့တာပါတောင်ကိုရီးယားအစိုးရနဲ့အသေးအချာဆွေးနွေးအတိပေးခြင်းမရှိဘဲဂျပန်နိုင်ငံကအခုလိုဆောင်ရွက်တဲ့အပေါ်အင်ပတန်စိတ်မကောင်းဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကွန်ခွားကပြောပါတယ်ဒီလိုအချိန်မျိုးမှာဒီလိုမျိုးလှုပ်တာဟာမိတ်ဆွေမဆန်တယ်လို့သိပ္ပံနည်းကြလည်းမဖြစ်တာကြောင့်ဒီကန့်သတ်ချက်တွေကိုအများဆုံးပြန်ရုပ်သိမ်းပေးဖို့အတွက်ဝန်ကြီးကံကပြောကြားခဲ့ပါတယ်ဂျပန်နိုင်ငံဟာအင်မတန်အရေးကြီးတဲ့ကာလကိုဖြတ်သန်းနေရပြီးတော့ဗိုင်းရပ်စ်ပိုးကူးစက်မှုပြန့်နှံ့အောင်ရအောင်လုံနိုင်မနိုင်ဆိုတာကိုတော့နောက်သတင်းနှစ်ပတ်အကြာသိရမယ်လို့ဂျပန်သံအမတ်ကြီးကိုဂျီတိုမီတာကတုံ့ပြန်ခဲ့ပါတယ်ဆက်ဆံရေးအဖို့အထိဖြစ်နေတဲ့ဂျပန်နဲ့တောင်ကိုရီးယားကြားကိုရိုနာဗိုင်းရပ်စ်ပိုးကိစ္စကြောင့်ဆက်ဆံရေးထပ်ပြီးတော့ထိခိုက်နေတာဖြစ်ပါတယ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကဂျပန်ရောက်လာသူတွေအနေနဲ့ဂျပန်အစိုးရစီစဉ်ထားတဲ့နေရာတွေစီကိုပို့ခံရမှာဖြစ်ပြီးတော့14ရက်တိကျခွဲစောင့်ကြည့်ခံရမှာဖြစ်ပါတယ်ဂျပန်ရဲ့အများသုံးပို့ဆောင်ရေးဝန်ဆောင်မှုတွေကိုလည်းတုံ့ပြန်မရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတစ်နေ့တခြားများလာနေပြီးတော့ဒီကနေ့အထိ6200ကျော်ရှိနေပါတယ်။တရုတ်နိုင်ငံကတော့ပိုးကူးစက်နေသူတွေအများဆုံးဖြစ်ပြီး7000ကျော်ရှိပါတယ်ရှင်
။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့စိုးရိမ်နေတဲ့အားကြောင့်ညောင်မျိုးက Wall Street ကမ္ဘာစုရှယ်ယာဈေးကွက်ဟာလည်းမနေ့ကအရှုံးနေဖြစ်ပေါ်ခဲ့ပြီးတော့အာရှစုရှယ်ယာဈေးကွက်ဟာလည်းဒီနေ့မနက်မှာအကျနဲ့စတင်ဖွင့်လှစ်ခဲ့ပါတယ်တောင်ကိုရီးယားဂျပန်နဲ့ထိုင်ဝမ်ကအစုရှယ်ယာဈေးကွက်တွေဟာဒီနေ့မှကျဆင်းခဲ့ပြီးတော့ဟောင်ကောင်ဈေးကွက်ကလည်းအကျဘက်ကိုဥတီခဲ့ပါတယ်အမေရိကန်ဈေးကွက်မှာတော့မနေ့ညကအစုရှယ်ယာဈေးတွေဈေးချပြီးတော့ရောင်းခဲ့ပြီးတဲ့နောက်အစုရှယ်ယာဈေးတွေထပ်ပြီးတော့ကျခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ဒီကနေဖြစ်လာတဲ့စီးပွားရေးကိစ္စရိုက်ခတ်မှုတွေကိုကမ္ဘာတော်မှာရှိတဲ့ပူပန်နေအနေနဲ့ထိန်းချုပ်နိုင်မလားဆိုတာကိုယင်းဒီမြုံနံသူတွေဘက်ကစိုးရိမ်နေကြတယ်လို့ဆူရှယ်ဈေးကွက်တွေကိုလေ့လာအကဲခတ်နေတဲ့လူးဝစ်စ်ဘောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။နိုင်ငံသားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့စစ်ရဟတ်ယင်တစ်စင်းရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့ပြန်ကြခဲ့လို့ရဟတ်ယင်အဖွဲ့ဝင်တချို့ထံရရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာကနေလာရှုံမြို့ကိုသွားမဲ့ဆေးရဟရင်တစ်စင်းဟာပြန်တက်ပြီးတော့မီတာ300လောက်အရောက်မှာဆက်ချွတ်ရင်းလာကြအောင်ပြက်ကြပြီးတော့ရဟတ်ဝင်အဖွဲ့ဝင်တချို့တန်းရရသွားတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်ကောင်းခါကျေးရွာအနီးမှာပြီးခဲ့တဲ့ February 28ရက်နေ့ကနေမတ်လ3ရက်နေ့အထိတပ်မတော်ကတင်းစီမိထားတဲ့ဒီမြူရဆေးဝါးတွေမြူရဆေးဝါးချက်တဲ့နေရာမှာပစ္စည်းတွေကိုသတင်းတောက်တွေကိုနိုင်ငံသားစစ်တပ်မှုတွေကိုခေါ်ပြပြီးတော့အပြတ်မှအခုလိုမျိုးရဟတ်ရင်မတော်တဆမှုဖြစ်တာပါချွတ်ရင်းသွားတဲ့ရဟတ်ရင်ဟာဒီနိုင်ငံသားစစ်တပ်မှုတွေလိုက်ပါတဲ့ရဟတ်ယင်ဖြစ်ပြီးတော့စစ်တပ်မှုတယောက်မှထိခိုက်ဒဏ်ရာမရခဲ့ပါဘူးရဟတ်ယင်မှုနဲ့ရဟတ်ယင်ဝန်ထမ်းစုစုပေါင်း3ယောက်ဒဏ်ရာရသွားတယ်လို့ VOA သတင်းတောက်ကပြောပါတယ်ဒီရဟတ်ယင်ပြတ်ကျမှုသတင်းနဲ့ဒီမြူရဆေးဝါးဖမ်းဆီးခဲ့တဲ့အပေါ်တပ်မတော်တာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲသတင်းတွေကိုတော့ဒီခရီးကိုသွားခဲ့တဲ့ VOA သတင်းတောက်ကအပြည့်အစုံတင်ပြတာကိုည9နာရီရေဒီယိုအစီအစဉ်မှာကြားရမှာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအစ်မနိုင်ငံရေးသမားတွေတက်ရောက်လာတဲ့အခမ်းအနားတစ်ခုမှာအမည်မသိသေတဲ့သမားတစ်ယောက်ရဲ့ဒီကနေ့ပြစ်ခတ်မှုကြောင့်လူ18ဦးထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဟာဇာရာလူနည်းစုတွေတဲကထင်ရှားတဲ့ရှီယာနိုင်ငံရေးခေါင်းဆောင်တဦးရဲ့အောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားမှာဒုသမရခရင်ခလီလီမိန်ကုန်းပြောနေတဲ့အချိန်အခင်းဖြစ်ပွားခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်အခမ်းအနားကိုအခမ်းရုံးမြင်သံကြားကနေထိုက်ရိုက်ဖြတ်သားခဲ့တာဖြစ်ပြီးတော့တနက်ပစ်ခတ်မှုဖြစ်တဲ့အချိန်မှာတခြားလူတွေနဲ့အတူဒုသမရခလီလီပြေးလောပုံအောင်ခဲ့တာကိုလည်းတွေ့ရပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူကမှတော့သူတို့လက်ချက်အဖြစ်လို့အခုချိန်ထိပြောဆိုတာမရှိသေးပါဘူးတာလီဘန်တို့ဘက်ကလည်းသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်အခမ်းနိုင်ငံထဲမှာရှိတဲ့ရှီယာမွတ်စလင်တွေဝတ်ပြုစုတောင်းတဲ့နေရာတွေမှာအရင်ကတိုက်ခိုက်မှုတွေကတော့သူတို့လက်ချက်ဖြစ်တယ်လို့ IS တို့နဲ့ဆက်ဆက်တဲ့ဒေသခံ ISKP ဂျမ်ဖတ်ဖွဲ့ကတော့ပြောဆိုပါတယ်ဒီကနေ့အခင်းဖြစ်တဲ့နေရာမှာတော့အာဖဂန်တိုက်ခိုက်ခေါင်းဆောင်တဲ့ဘူးဒဲအုပ်ချုပ်ရေးမှူးအဗ်ဒူလာနဲ့သမ္မတဟောက်ဟာမစ်ကာဇိုင်းတို့လည်းရှိနေကြတာပါသူတို့နှစ်ဦးလုံးတော့ထိခိုက်ဒဏ်ရာရရှိတာမရှိခဲ့ပါဘူးသမရအက်စရက်ဂါနီကဒီတိုက်ခိုက်မှုကို Crimes Against Humanity လူမျိုးတုံးတပ်ဖြတ်မှုဖြစ်ပြောဆိုပြီးတော့ပြစ်တယ်ရှုတ်ချခဲ့သလိုဒါဟာအာဖဂန်နစ္စတန်နိုင်ငံရဲ့ စီးလုံးညီညွတ်မှုကိုရည်ရွယ်ပြီးတော့တိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ Syria နိုင်ငံနောက်မြောက်ပိုင်းမှာအပြစ်ခတ်ရဆဲဖို့ Russia သမ္မတ Vladimir Putin နဲ့ Turkey သမ္မတ Recep Tayyip Erdogan တို့ကြားသာရင်းနှီးကရရှိတဲ့သဘောတူညီချက်ဟာတောက်ကြနေကုကျင်တွေကစတဲ့အသက်ဝင်နေပါပြီ။ Idlib ဒေသမှာအပြစ်ခတ်ရဆဲရေးသဘောတူညီမှုတွေကိုရုရှားနဲ့တူရကီကြားအရင်ကလည်းတစ်ချိန်မကရခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး။ 6 နှစ်ကြာနေပြီဖြစ်တဲ့ Syria စစ်ပွဲမှာရုရှားက Bashar al-Assad ဘက်ကနေ Syria ရုရှားတပ်တွေကနေစစ်ကူတိုက်ပင်းနေတာပါ။ Idlib ဒေသကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့ Syria အစိုးရတပ်တွေနဲ့တူရကီကြောထောက်နောက်ခံပေးထားတဲ့သဘုံတွေကြားပြီးခဲ့တဲ့သတင်းပတ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်အပြစ်ခတ်ရဆဲထားဖို့နောက်ဆုံးသဘောတူညီမှုရခဲ့ကြတာပါ။ဒီတိုက်ပွဲတွေကြောင့်ကမ္ဘာအဆိုးဆုံးလူသားချင်းစာနာစရာပြဿနာကြီးဖြစ်ကောင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကပြောကြားပါရယ်။အပြစ်ရထားတဲ့ကာလအတွင်းဆီးရီးယားတပ်တွေဘက်ကတိုက်လာရင်တော့လက်တုံ့ပြန်တိုက်မယ်လို့တူရကီသမ္မတရီဂျက်တာရဲ့အာဒူဝန်ကပြောကြားထားပါရယ်။ Idlib ဒေသတွေကအဓိကအဝေးပြေးလက်မှတ်ကြီးတစ်ခုလုံခြုံရေးအတွက်ရှေ့သတင်းဘက်ကစပြီးတော့ပူးတွဲကင်းလှည့်ဖို့လဲရုရှားသမ္မတနဲ့တူရကီသမ္မတကြားသဘောတူခဲ့ကြပါရယ်။
ယူရိုနိုင်ငံပေါ်လန်နဲ့တင်မို့ရောင်းချတာတွေမလုပ်ဖို့ရည်ယူထားတဲ့ချက်ကိုအော်တိုဘာလမကုံဆုံးခင်တက်တန်းထတ်တိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလာပြီးတရားချာမှာအမေရိကန်နိုင်ငံသားရဲ့မိုက်ဝန်ကြီးမိုက်ပွန်ပီယိုဟာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တိုက်ရိုက်စကားပြောဖို့အတွက်ကုလသမဂ္ဂရုံးချုပ်ကိုဒီနေ့သွားရောက်မှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်မှာပါတဲ့အီရန်စစ်ဖက်ဒုံးကျည်နဲ့နျူကလ িয়ার စီရင်နဲ့ပတ်သက်တဲ့ရည်ယူမှုတွေကိုရုတ်သိမ်းရမယ့်အချိန်ထိစောင့်မနေသင့်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောလိုက်ပါတယ်ယူရန်ဆိုရအနေနဲ့နိုင်ငံတကာအမှုမျိုးဆိုင်အေဂျင်စီ IAEA နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့စီးပင်းစည်းကမ်းတွေကိုချက်ချင်းပြေဝလိုက်နာဆောင်ရွက်ဖို့လိုကြောင်းစာချုပ်ပါအချက်တွေကိုအီရန်နိုင်ငံဘက်ကလိုက်နာဆောင်ရွက်လာအောင်နိုင်ငံတကာနိုင်ငံအားလုံးအနေနဲ့လည်းလှုံ့ဆော်သွားမှာဖြစ်ပြီးတော့အဲ့လိုမလုပ်ဘူးဆိုရင်အီရန်နျူကလ িয়ার သဘောတူစာချုပ်ဟာဘာမှတန်ဖိုးရှိမှာမဟုတ်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောလိုက်ပါတယ်အီရန်နိုင်ငံဟာလွန်ခဲ့တဲ့3လအတွင်းယူရေနီယံတပ်ဆင်စုဆောင်းတာတွေကို3လလောက်တိုးပြီးတော့လှုံ့ဆော်လာတယ်လို့IAEA ကတော့အင်္ဂါနေ့ကပြောပါတယ်ဒါပြင်အီရန်နိုင်ငံထုတ်ပြန်ကြေညာခြင်းမရှိတဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့နေရာ၃ခုရှိပုံရတယ်လို့လည်းဆိုပါတယ်ခင်ဗျာ Direct from Washington The Voice
of America VOA တောက်ချညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်လာရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကပြောဆိုလိုက်ပါတယ်။လက်ရှိအချိန်ထိလည်းဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်အတီးပြုတ်လူနာမရှိသေးသလိုစောင့်ကြည့်စစ်ဆေးတာတွေကိုလည်းအရှိန်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်။တာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မီခအပြည့်စုံဆက်ပြီးပြောပြပေးမှာပါ။COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေပေါပျောက်ဖို့ပြည်သူတွေကြားမှာသတင်းမှန်ရရှိရေးနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။ဒီရောဂါနဲ့ပတ်သက်လို့အစိုးရအနေနဲ့ဘယ်လိုကာကွယ်စောင့်ရှောက်ဖို့စီစဉ်ထားလဲဆိုတာနဲ့ပတ်သက်လို့ VOE ကမေးမြန်းချိန်မှာဒေါက်ခင်ငင်ကြီးကအခုလိုဖြေကြားသွားခဲ့တာပါ။ကျွန်တ
ော်တို့ကပရော်ဖက်ဆာတွေကျွန်တော်တို့ပါဝင်တဲ့အခွင့်အရေးတွေတိုင်းနိုင်ငံတွေကမြို့နယ်မှာမြို့နယ်တိုင်းကိုကျွန်တော်တို့ infection prevention information တွေဘယ်လိုလုပ်ရမလဲဘာဆောင်ရမလဲဆိုတာတွေသူကိစ္စနဲ့ပတ်သက်ပြီး case by case discussion တွေတမျိုးတွေလည်းရှိပါတယ်။အဲ့ဒီကျွန်တော်တို့ကဒီလို software system မှာရေးချင်မှလေချောင်းရေချောင်းလုပ်နေတယ်ကျွန်တော်တို့ကမရှိသေးတယ်ဆိုရင်ကျွန်တော်တို့က influencer ILI influencer like illness နဲ့စာပြီး surveillance center နဲ့ site ဆိုတဲ့ဆေးရုံရှိရမှာရှိပါတယ်။အဲ့ဒီရှိရင်ကတော့ရန်ကုန်မှာဆိုရန်ကုန်ဆေးရုံကြီးတင်ငန်းရုံဆေးကိုရန်ကုန်ဆေးရုံကြီးတင်ငန်းရုံဆေးရုံကြီးမန္တလေးမှာဆိုမန္တလေးဆေးရုံကြီးနေပြီးတော့ခရင်တစ်ခေါက်တိုင်းနိုင်ငံနဲ့၃ခုမှာဒီ၄ခုတွေညဝင်မှုဆက်မြေကြီးနာစစ်တွေဒီ၄ခုပါဆိုကျွန်တော်တို့ influencer like illness ဖြစ်လာလို့ရှိရင်ဒီတက်လို့ပို့တယ်ကျွန်တော်တို့
COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဓာတ်ခွဲအတီးပြူလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါစောင့်ချက်ကြည့်ရှုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးပြည်내နဲ့တိုင်းဒေသတွေမှာပါရောဂါကူးစက်မှုမရှိအောင်ထိန်းချုပ်လှုပ်ဆောင်နေတာတွေလည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာထူးမြင့်စွေက VOE ကိုပြောပါတယ်
ကျွန်တော်ဒါမှမတွေ့သေးဘူးပေါ့ဒါမှတွေ့လာခဲ့ရင်ရောဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ဆောင်းတော့ပြောသလိုကျွန်တော်တို့မှာ strategy တွေရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy တွေရှိတယ် control strategy တွေရှိတယ်ပြီးခါကျတော့ဗာလဲဟို mitigation ပေါ့ mitigation ကောမလား mitigation ကောလားအဲ strategy တွေရှိတယ်ဒီအရင်နဲ့ကျွန်တော်တို့ short ချတယ်ဟို containment ဆိုတော့တခါလဲထိန်းချုပ်လိုက်တာပေါ့ဖြစ်တဲ့နေရာကနေဘယ်မှအလွတ်မခံမနဲ့တန်တရားလုံနာဆိုတန်တရားဒီဟိုဟာကိုတခါလဲထိန်းချုပ်တာမျိုးတွေ control ကျတော့ ဖြစ်သွားပြီဖြစ်သွားပြီဆိုဘယ်လိုထပ်ပြီးမပြောင်း control လုပ်မလဲဒီကောင်ထပ်ပြီးအများကြီးမပြောင်း mitigation ကြဒီ season ကနေမှာတဖြည်းဖြည်းနဲ့ United ထပ်ပြီးမဖြစ်အောင်မဖြစ်အောင်ထပ် short ချသွားတဲ့ season တွေပေါ့နော်ဒီလို step by step တွေကျွန်တော်လုပ်တာရှိတယ်လောလောဆယ်အခုဝန်ကြီးဌာနအနေနဲ့လည်းဒီ contingency plan ဆိုတာကျွန်တော်တို့ဆွဲနေတယ်အခုလုတာတော့လုတ်တယ်လုံနေတယ်လုတာတွေပို့ပြီးတော့ကျွန်တော်တို့စနစ်ကျဖြစ်သွားအောင်ပြန်ပြီးတော့ပြန်တုံးသက်ပြီးတော့လက်ရှိလုတာကိုပြန်တုံးသက်ပြီးတော့နောက်ထပ် plan တော့ကျွန်တော်တို့ထပ်ဆွဲနေပါတယ်အဲ့ဒါတော့ head setter ဒီ contingency plan ပေါ့အဲ့ဒါလည်းမကြခင်မှာထွက်လာတော့မှာပါအဲ့ဒါထွက်ရင်လည်းအဲ့ဒါမှလည်းအကုန်လုံးပြည့်စုံကြည့်လို့
မြန်မာနိုင်ငံတွင်းမှာဒီနေ့ထိတော့ဒီယောဂါပိုးမတွေ့ရှိရသေးပါဘူးလက်ရှိဒီယောဂါပိုးရှိမရှိဆိုတာကိုလည်းအမျိုးသားကျန်းမာရေးတက်ခွင့်မှုဆိုင်ရာ NHM မှာစစ်ဆေးနိုင်ပြီဖြစ်ပါတယ်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီယောဂါကာကွယ်တားဆီးနိုင်ဖို့အရေးပေါ်ရန်ပုံငွေတောင်းခံထားပြီးဒီရန်ပုံငွေတွေကနေတုံးဆွဲတော့ဖို့စီစဉ်နေတဲ့အကြောင်းလဲတော်ခရင်ကြီးကပြောဆိုလိုက်ပါတယ်ဒီယောဂာနဲ့ပတ်သက်လို့စိုးရိမ်မှုမမြင်ကြဘို့ဒီယောဂာဟာအသက်ကြီးပိုင်းနဲ့ယောဂာအခန်းရှိသူတွေပိုတိထားတဲ့ယောဂာဖြစ်တဲ့အကြောင်းဒေါက်တာထူးမြင့်စေကလည်း video ကိုပြောဆိုလိုက်ပါတယ
်ကုသတာကတော့လူတိုင်းကိုကုသနိုင်တယ်ဒါပေမဲ့လည်းကျွန်တော်တို့ကပြင်းထန်တာမပြင်းထန်တာကြတော့ဘယ်ဘာမှမတူလဲဆိုတော့ယောဂာအခန်းရှိတဲ့လူတွေဥပမာစီးဂျိုယောဂာတို့နော်တခြားယောဂာအခန်းရှိတဲ့လူတွေငကိုကလေးကအဆုပ်ယောဂာငကိုအခန်းရှိနေတာလေနှလုံးယောဂာအခန်းရှိလူမျိုးတွေအခန်းရှိနေခါမှာတော့ဟိုတစ်ပေါင်းတစ်နှစ်ဖြစ်သွားတာပေါ့နော်ယောဂအခန်းရှိတဲ့ပုံမှာဒီ virus ကိုထပ်ပြီးကူးခံရဆိုရင်တာမန်လူကိုခံအားလောက်သူပြန်မတုံ့ပြန်နိုင်တော့အဲ့ကြရင်ဒီဟာတွေမှာပိုပြီးပြင်းထန်တတ်တယ်နောက်တစ်ခုကတော့အသက်ကြီးတဲ့လူတွေပေါ့နော်အသက်ကြီးတဲ့လူတွေဆို60အသက်60အထက်တွေပေါ့အသက်ကြီးလေဆိုရင်ရလေပဲပြောရရင်တော့90အထက်သူပိုဆိုရင်80အထက်သူပိုဆိုရင်ရဒီလိုအသက်ကြီးရွယ်ဦးတွေအနေနဲ့ကပို view site တယ်ဘာကြောင့်လဲဆိုတော့အခုဖြစ်နေတဲ့ဒီဟို result တွေရလေအသက်ကြီးတဲ့လူတွေမှာပိုပြီးထိခိုက်မှုကိုများနေတယ်ပေါ့နော်ဆုံးတာဆိုလည်းအသက်တွေဆုံးတာဆိုလည်းဆုံးတာအသက်ကြီးပိုင်းတွေမှာနေရာဆုံးတော့ယောဂအခန်းရှိတဲ့လူတွေဒီနှစ်ခုမှာပို့ပြီးတော့သေဆုံးနိုင်ပါတယ်ပုံမှန်ဒီဆိုတာ60အောက်တွေပုံမှန်လူတွေယောဂလည်းမရှိဘူးပုံမှန်ကျန်ကျန်ခံခံလူတွေကတော့တိတ်ပြီးတော့ပြဿနာမရှိပါဘူးဟုတ်
ကျမကြီးဝင်ကြီးဌာနဘက်ကလက်ကိုစက်ပြန်တဲ့စနေတကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကွေးတန်ရှင်ကြီးကိုအလေးထားပြီးအာဟာရပြည့်ဝအောင်နေထိုင်ဖို့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။ဒါအပြင်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေရှောင်ကျဉ်ဖို့အပါအဝင်ယောဂါကာကွယ်ရေးကျမကြီးအသိပညာပေးနှိုးဆော်တာတွေကိုဇိုင်းနာဆောင်ရွက်ကြဖို့စော်ဩထားပါတယ်။ခုလိုသတင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်တကွေးသုံးယောဂါကာကွယ်ရေးပစ္စည်းတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးစီကိုပေးအပ်ခဲ့ပါတယ်ရှင
်။သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အစီအစဉ်နဲ့တရုတ်ကနေပြန်လာတဲ့တရားမဝင်အလုပ်သမားတွေအတွက်ကျန်းမာရေးအစီအစဉ်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။မြန်မာတန်ရုံးရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လုပ်သား154ဦးကိုကျန်းမာရေးစစ်ဆေးမှုတွေနှစ်ဆင့်လှုပ်ဆောင်ပြီးတော့ကိုယ့်အိမ်မှာပဲတည်သက်နေဖို့အတွက်လည်းမှာကြားထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ COVID-19 ကြောင့်နေရက်ပြန်လို့ကြောင့်ဆက်သွယ်လာသူတွေကကြန့်ရှိတဲ့သူတွေကိုပြန်ပို့နိုင်မှုအတွက်တရုတ်အာဏာပိုင်တွေကမြစ်တာရက်ခံစားပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးတာဝန်ရှိသူကပြောပါတယ်။တရုတ်ပြည်ကနေပြန်ရောက်လာတဲ့မြန်မာအလုပ်သမားတွေပေါ်မှာ COVID-19 ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနရဲ့ဆောင်ရွက်ထားမှုအကြောင်းတွေကို VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်နေရက်ပြောင်းခြင်းသူတွေကိုတရုတ်နိုင်ငံရှန်တုံပြည်နယ်ရုရှမ်းမြို့ကနေတဆင့်မြန်မာတရုတ်နယ်စပ်ကိတ်ဖြစ်တဲ့ချင်းရွှေဟော်ကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့တာမနေ့ကအထိ154ယောက်ရှိသွားပြီလို့မြန်မာတန်ရုံးတာဝန်ရှိသူကပြောပါတယ်။အခုလိုပြန်ရောက်လာသူတွေကိုမြန်မာပြည်ထဲပေးမဝင်ခင်ချင်းရွှေဟော်နယ်စပ်ကိတ်မှာပဲကျမရေးစစ်ဆေးရာတွေဆောင်ရွက်ဖို့အတွက်ကျမရေးဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေအချင်းချင်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့သိရပါဗျ။ပြန်ရောက်လာသူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနေရက်အသီးသီးကိုပြန်နိုင်မှုအတွက်လိုအပ်တာတွေကိုလည်းဆောင်ရွက်ပေးနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျမရေးဦးစီးမှုဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါဗျ။
သူတို့ဥချိုရေးဦးစီးဌာနနဲ့ချင်းရွှေဟော်ဆိုတော့လောက်ကန်ရကိုကန်ဒေတာဦးစီးရှိတယ်ပေါ့နော်အဲ့ဒါကိုဆက်တော့ဆက်တွေ့ပြီးတော့မှဒီတန်ရုံးကနေပြန်လာတဲ့ဖွဲ့တွေဆိုလို့ရှိရင်ခွဲပြီးတော့ပြန်ရင်ဒီကတော့ယောဂပါခဲ့ရင်တော့မှပြန်တဲ့အောင်ပို့ပြီးတော့ဆိုးပါဆိုကားကိုတစုစီပြဲဆူလို့ရအောင်ချင်းရွှေဟော်ကနေပြီးတော့လာရှိုးရောက်တဲ့ကြည်လေးဆက်တော့လုပ်ပြီးတယ
်မြန်မာတန်ရုံးအစီအစဉ်နဲ့ပြန်လည်ရောက်ရှိလာသူတွေကိုမြန်မာတရုတ်နယ်ဆက်ချင်းရွှေဟော်မှာအဖျားတိုင်းလာပြီးသူတို့ရဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ head declaration ကတ်တွေကိုဖြည့်ခိုင်းတာနဲ့ကျန်းမာရေးပညာပေးတာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်အခုလိုဆောင်ရွက်တာတွေကိုနှစ်ဆင့်ဆောင်ရွက်ပြီးမှနေရက်ကိုအတိအသီးပြန်ခိုင်းတာလို့ဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
နှစ်ဆင့်အောင်မှလောက်တာချင်းရွှေအောင်မှနှစ်ဆင့်လောက်တယ်ဒီနားမကောကာကြီးဝင်းမှာအကောင်လုံးတစုတည်းရောက်လာရင်နားမကောကာကြီးဝင်းမှာအထွေထွေချုပ်ရရောပုတ်ဆက်ကိုပေါင်းပြီးတော့ဆရာတို့ကကားကိုလုံးဝမထွက်ခိုင်းနိုင်အဲ့မှာအကောင်လုံးကားကိုတစုတည်းရအောင်လဲလုပ်ပေးတယ်နောက်ပြီးတော့ဒီကားလဲသူတို့အကောင်လုံးမပြန်သေးခင်ပြည်သူ့ကျန်းမာရေးဌာနပေါ့နော်အဲ့အကောင်လုံးကကျိုးစားစစ်ဆေးတာဆိုအကောင်လုံးပါတယ်ဟုတ်ကွာတင်းလို့ရမလို့ကွာရန်တင်းလို့ဘူးသူတို့တိကျပြောလိုက်တာပေါ့နော်၄ရက်ကောင်းကားရဲ့ကွာတယောက်မှမရှိဘူးဖြားလीတယောက်မှမတွေ့ဘူး
COVID-19 ကြောင့်နေရပြန့်ကျင်တယ်လို့အကြောင်းကြားလာသူ1500ဝန်းကျင်လောက်ထဲကအယောက်900ကိုစစ်စစ်ပြီးဖြစ်လို့ပြန့်ပိုးနိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။သူတို့တွေကတရုတ်ပြည်တွေကိုတရားမဝင်လာရအောင်လုပ်လုပ်ကိုင်နေသူတွေဖြစ်ပြီးမနေ့ကအထိ154ဦးကိုပြန့်ပိုးနိုင်ပြီဖြစ်တာကြောင့်ကြက်ရှိနေသူတွေကိုအ мян ဆုံးပို့နိုင်မှုအတွက်ဆက်ပြီးဆောင်ရွက်နေတယ်လို့ပေချင်းမြို့အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။
ကူရတော့154ရောက်ပေါ့နော်ပို့ပြီးတော့ကျန်တဲ့ဟိုအမီသွင်းပြထားတဲ့လူတွေအများဆုံးပေါ့နော်ကျွန်တော်တို့ပို့လို့ရအောင်ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာ။ဒါတိုးပက်ကလည်းတို့ကိုယ်ဆောင်အမျိုးသမီးတွေပါတို့ဒါလေးဥစားပြီးပို့တယ်ဆိုတော့လေဒါလေးတို့ဥစားပြီးတယ်နောက်တဲ့ဆက်လို့တို့ဘက်ကလည်းအမခံထားတာရှိပါတယ်ဒါလေးအကုန်လုံးတို့အဆင်ပြေချောချောမုန်ပြန်ပို့ပြီးတယ်ဆိုတော့အကြောင်းလေးတို့ဘက်ကလည်းပို့ထားတာရှိပါတယ်ကျွန်တော်တို့တန်ရုံးနေနေတဲ့ဒီလူနိုင်ငံတိုင်းဝန်ကြီးဌာနရဲ့တက်ဆိုင်ရာပြည်နယ်တွေပေါ့နော်ချောချောမုန်ပြန်ပို့လို့ရအောင်ဆောင်ရွက်ပေးပါဆိုပြီးတို့ကကျွန်တော်မြေတားရဲ့ဆန္ဒပါပြီးတယ်စာရီပို့ထားတာလည်းရှိပါတယ်ခင်ဗျာအလုံးစုံတဲ့နည်းနည်းလေးသိချင်ပြီးချင်ရောဆောင်ပြီးလို့ကျွန်တော်ပြောချင်ပါတယ
်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီရင်အရလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့ 3,300 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
ဒါကတော့မြန်မာနိုင်ငံအတွင်းမှာဗိုင်းရပ်စ်ကာကွယ်ရေးဆောင်ရွက်နေတဲ့အကြောင်းစုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုကမ္ဘာတဝန်စ조사နေကြတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာတဝန်းကိုဆက်လက်ပြန့်နှံ့နေတာနဲ့အမျှဒါကိုထိန်းချုပ်တိုက်ဖြတ်နိုင်မှုအတွက်ကမ္ဘာနိုင်ငံတွေစူးစမ်းနေကြပါတယ်။နိုင်ငံတော်တော်များများမှာတော့ကျန်းမာရေးဆိုင်ရာမဟာဗျူဟာတွေချမှတ်ဆောင်ရွက်နေကြသလိုအစီအစဉ်တွေကိုဖျက်သိမ်းပစ်လိုက်တာအကြောင်းတွေပိတ်ပစ်တာတွေလည်းပိုပြီးတော့ရှိလာနေပါတယ်။စီးပွားရေးနဲ့နေစဉ်လူနေမှုဘဝတွေကိုအကြီးအကျယ်တက်ရောက်မှုဖြစ်စေတဲ့အစားအစာနဲ့လူသုံးကုန်ပစ္စည်းပြက်လက်မှုတွေနဲ့ကြုံလာရနေတဲ့အကြောင်း VOA သတင်းတော့မာရီယာမာဒီယာလို့ပေးပို့ထားတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အီတလီနိုင်ငံမှာတော့စာတင်ကြောင်းတွေနဲ့တက္ကသိုလ်တွေကိုမတ်လအလယ်အထိပိတ်ထားလိုက်ပါပြီ
။
အစိုးရအတွက်ဒီလိုဆုံးဖြတ်ချက်ကိုလွယ်လွယ်ချခဲ့ရတာမဟုတ်ဘူးလို့အီတလီပညာရေးဝန်ကြီးလူစီယာအဇူလီနာကပြောသွားတာပါ။အစိုးရကအခုလိုရေးပေါ်အစီအမံတွေချမှတ်ဆောင်ရွက်လာခဲ့ပြီးနောက်မှာတော့ကျောင်းစာသင်ခန်းတွေ၊ဖျားကျောင်းတွေနဲ့စားသောက်ဆိုင်တွေမှာခြောက်ကပ်သွားပါတယ်။စာတောက်ဆန်ရှင်တယောက်ကသူအရှုံးပေါ်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ Praticamente ci hanno delle disdette addirittura
2022ခုနှစ်အတွက်ကြိုးတင် booking လုပ်ထားတာတွေပြန်ဖြတ်သွားကြပါပြီ။လူတယောက်ချင်းလိုက်အုပ်စုလိုက် booking ဖြတ်တဲ့ email တွေဇက်လိုက်ရနေတော့တာပါပဲ။ Easter ပေါ်လည်းမရှိတော့ပါဘူး။နွေရာသီကျရင်တော့ပြန်အဆင်ပြေလာဖို့မျှော်လင့်ပါရစေ
။မီလန်မြို့မှာတော့ဖျားချောင်းတွေကိုတောက်ခတ်ထားလိုက်တာပါ။ဒါကိုမှန်ကန်တဲ့ဆောင်ရွက်ချက်အဖြစ်အမူအဆကြတဲ့ဒေသခံတချို့လည်းရှိပါတယ
်။ If God knows and sees everything and if everything happens for a reason,
ဘုရားသခင်ရဲ့အလိုအရအကြောင်းရှိလို့အကျိုးဖြစ်တယ်ဆိုရင်အခုလိုအချိန်မျိုးမှာဘုရားကြောင့်တကားတွေပိတ်မထားသင့်ပါဘူး။ယုံကြည်သူတွေကိုရှေ့ဆုံးကကြိုးဆိုလက်ခံရမှာပါ။ယုံကြည်မှုတွေပို့ပြီးတော့ခိုင်မာအောင်လှုပ်ပေးရမှာပါ။အ
ီတလီမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ100ကျော်နဲ့ကူးစက်ခံရသူ3000ကျော်ရှိနေတာပါ။ပြည်ထောင်နိုင်ငံမှာတော့ကူးစက်ခံရသူ90နီးပါးအထိတိုးလာနေတာကြောင့်ဒေသခံလေကြောင်း live flight ကသူ့ရဲ့လေကြောင်းခီးစဉ်အားလုံးဖျက်သိမ်းကြောင်းကို Twitter ကနေကြေညာထားပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်လို့ပြည်ထောင်သယ်ယူပို့ဆောင်ရေးဝန်ကြီး Grant Shapps ကအခုလိုပြောပါတယ
်။ With the situation that's developed with the corona an already weak company I'm afraid just hasn't
ကိုရိုနာပြဿနာဖြစ်လာချိန်မှာအရင်ကတည်းကစီးပွားရေးကျနေတဲ့ company တစ်ခုအနေနဲ့ရှေ့ဆက်ရပ်တည်ဖို့မဖြစ်နိုင်တော့ပါဘူး။
တောင်အာဖရိကနိုင်ငံမှာတော့မနေ့ကြတာပြီးနေမှာပဲပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစတွေ့ပါတယ်။နိုင်ဂျီးရီးယားနဲ့စင်နီဂေါနိုင်ငံတွေပြီးရင်ဒီရောဂါပိုးကူးစက်ခံရတဲ့တတိယမြောက်အာဖရိကဆာဟာရာနိုင်ငံပဲဖြစ်ပါတယ်။တရုတ်နိုင်ငံကြုံတွေ့ရတဲ့အခြေအနေကိုသင်ကန်းစာယူပြီးတော့ကင်တွယ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတောင်အာဖရိကကျန်းမာရေးဝန်ကြီးကပြောပါတယ
်။ I think what we have learned from China is that speed, decisiveness and unity of everyone and
ဆိုပြချက်ခိုင်မာချပြီးအားလုံးညီညွတ်ညွတ်နဲ့အမြန်ဆုံးတုံ့ပြန်ဆောင်ရွက်နိုင်မှုရေးကြီးတယ်ဆိုတာတရုတ်ကနေသင်ခန်းစာယူနိုင်ပါတယ်
။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ11ယောက်ရှိသွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်မှာပထမဆုံးသေဆုံးသူတဦးရှိခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်တော်ဝင်ရှိသူတွေကအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ယောဂပြန့်နှံ့ဖြစ်ပွားမှုတွေကိုထိန်းချုပ်ဖို့ကြိုတင်ပြင်ဆင်ထားပြီးဖြစ်ကြောင်း Los Angeles မြို့တော်ဝင် Eric Cassidy ကပြောပါတယ
် It could be worse than we expect and all the experts are saying there is no way
ကျွန်တော်တို့ပြင်ဆင်ထားပါတယ်မျောလင်းတော့မဆိုးတာဖြစ်နိုင်တယ်လို့မျောလင်းထားတာတဲ့ဘိုးပြီးဆိုးသွားတာမျိုးလည်းဖြစ်နိုင်ပါတယ်ဂျူဒင်တွက်ဆဖို့မလွယ်ဘူးဆိုတော့ကိုကြွန့်ကျင်သူတွေကပြောထားပြီးသားပါ
ကယ်လီဖိုးနီးယားပြည်နယ်မှာတည်ဆုံခဲ့တဲ့သူကတော့ Grand Princess အပျော်စီးသင်္ဘောကြီးနဲ့မက္ကဆီကိုနိုင်ငံကနေ San Francisco မြို့ကိုပြန်လာတဲ့အမျိုးသားတဦးဖြစ်ပါတယ်။ဒီအပျော်စီးစိန်ခံသင်္ဘောကြီးကိုတော့ကန့်ကွက်ခွင့်မပြုတော့ဘဲ San Francisco ကမ်းလွန်မှာပဲကြောက်ချထားပါတယ်
။ The ship will not come on shore until we appropriately assess.
ခီးတွေကိုတေချာစစ်ဆေးတာတွေမလုပ်ရသေးခင်ကန့်ကွက်ခွင့်ပြုမှာမဟုတ်ပါဘူးလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောသွားတာပါ။တောင်ကိုရီးယားနိုင်ငံမှာတော့နှာခေါင်းဆီးတွေပြက်လက်လာတာကိုဖြေရှင်းတဲ့အနေနဲ့ဒီလိုကုန်ပစ္စည်းတွေပြပတင်ပို့တာကိုကြားမြင်လိုက်တဲ့အပြင်နှာခေါင်းဆီးဝယ်ခွင့်ကိုလည်းတပတ်နှစ်ကြိမ်ကန့်သတ်လိုက်ပါတယ်။တောင်ကိုရီးယားဒုတိယဗန္ဓာရေးဝန်ကြီးကင်မြုံဘွန်းကခုလိုပြောပါတယ်
။ "ilji ရဲ့
ဒီလိုလုံးယုံနဲ့မလုံလောက်ပါဘူး။ဘာအမှတ်ခံချက်မှလည်းမပေးနိုင်ဘူးဆိုတာကျွန်တော်တို့သိပါတယ်။အလုံးဘေးကင်းရေးကအဓိကမှုဂျမားရေးဝန်ထမ်းတွေယောဂအန္တရာယ်ကင်းရေးဆောင်ရွက်နေသူတွေအတွက်နှာခေါင်းဆီးတွေထုတ်ပေးမယ်ဆိုတာနားလည်ပေးစေချင်ပါတယ်။"
တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်ရင်တော့ကမ္ဘာပေါ်မှာကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံပါ။နေစဉ်ထက်တိုးကူးစက်ခံရတဲ့သူရာနဲ့ချီရှိနေပြီးတော့အခုဆိုရင်ကူးစက်ခံရတဲ့သူပေါင်း 6,000 ကျော်ရှိနေပြီဖြစ်ပါရဲ့ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူးတဲ့ကိုပဲတောင်းဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုပ်ဆောင်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လှုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလား။အခုလာမယ့်စနေညဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတားရဲ့ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျူတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က0992923555လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနေ့ပြန်စနေညတရိုက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးပါမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မွန်ပြောပြပေးပါရှင်
နိုင်ငံခြားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့စစ်ရဟတ်ယာဉ်တစ်စင်းရှမ်းပြည်မြောက်ပိုင်းမှာဒီကနေ့ပြတ်ကျခဲ့လို့ရဟတ်ယာဉ်ဖွဲ့ဝင်တချို့ထဏ်ရာရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကောင်းခါချေးရွာကနေလာရှုံမြို့ကိုသွားမဲ့စစ်ရဟတ်ယာဉ်တစ်စင်းပြန်တက်ပြီးတော့ဒီမီတာ30လောက်အရောက်မှာဆက်ချွတ်ရွံ့လာကြောင်းပြတ်ကျခဲ့တဲ့အတွက်ရဟတ်ယာဉ်ဖွဲ့ဝင်တချို့ထဏ်ရာရသွားတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။တပ်မတော်ကတင်စီထားတဲ့မူရစ်ဆေးဝါးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနိုင်ငံခြားစစ်တပ်မှုတွေကိုခေါ်ပြပြီးအပြတ်မှာအခုလိုရဟတ်ယာဉ်ပြတ်ကျတာပါ။နိုင်ငံခြားစစ်တပ်မှုတွေလိုက်သွားတဲ့ရဟတ်ယာဉ်ပြတ်ကျခဲ့ပေမဲ့စစ်တပ်မှုတယောက်မှထိခိုက်ဒဏ်ရာမရခဲ့ပဲရဟတ်ယာဉ်မှုနဲ့ရဟတ်ယာဉ်ဝန်တန်းစုစုပေါင်း3ယောက်ဒဏ်ရာရသွားတယ်လို့ VOA သတင်းတောက်ကပြောပါတယ်။COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စမ်းသပ်ပစ္စည်းအဆုံးသတ်တမ်းကိုအမေရိကန်ပြည်ထောင်စုကိုအခုသတင်းပတ်ထည့်ရောက်လာဖို့မျှော်လင့်နေလို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကပြောကြားခဲ့ပါတယ်။ပုဂ္ဂလိကလုပ်ငန်းတစ်ခုကထုတ်လုပ်တဲ့စမ်းသပ်ပစ္စည်းတွေကိုတင်ပို့မှဖြစ်ပြီးတော့ဝန်ကြီးဖြစ်တယ်လို့ဒီဝန်ကြီး Alex Azar ကကြားသာရင်းနေကပြောပါတယ်။ဒုသမ္မတ Mike Pence ကတော့အမေရိကန်မှာကူးစက်နိုင်ခြေနည်းသေးတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးနေသူ200ကျော်ရှိနေပြီးတော့သေဆုံးသူကလည်း12ယောက်ရှိပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိ ंछ ုံနိုင်ဖို့အာယုံဆိုင်လုပ်နေတာကြောင့်2012ခုနှစ်ဆူနာမီငရင်ဘေးဒုက္ခအတွင်းမှာသေဆုံးသွားသူတွေအတွက်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုဖြတ်သိမ်းမှာဖြစ်တယ်လို့ဂျပန်နိုင်ငံကဒီကနေ့ကြေညာပါတယ်ရှင်
။နောက်ဆုံးရသတင်းချင်းတို့ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝီရဝတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.